မြန်မာငင်းကြေးစင်တာမှာဒီကနေ့ကျင်းပတဲ့လက်ကျန်နိုင်ငံရေးကျင်းသားများစီစီရေးကော်မတီရဲ့အစည်းအဝေးမှာနိုင်ငံရေးကျင်းသားတွေကိုပုံမှန်401နဲ့လက်မှတ်ထိုးလှုပ်ပေးတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့သိရပါဗျ။88မျိုးဆက်ကျောင်းသားကောင်းဆောင်ကိုကိုကြီးက
ဒီ401နဲ့လွတ်တာနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတရဲ့ဓာတ်ကိုနိုင်ငံရေးလက်နက်အဖြစ်နဲ့သုံးမှာမဟုတ်ဘူးလို့ပြောကြားသွားတာကိုကျွန်တော်တို့ကြိုဆိုတယ်ဆိုတာကျွန်တော်တို့ဆွေးနွေးပါတယ်။ဆိုတော့အဲ့ဒီမှာ401အပိုက်1မှာဆိုနိုင်ငံတော်သမ္မတကစည်းကမ်းချက်မထားပဲဖြစ်စီပြည်ထောင်စခံရသူနှင့်သဘောတူညီသည့်စည်းကမ်းချက်တစုံတရာထား၍ဖြစ်စီဆိုတာကတစ်ပိုက်နောက်တစ်ခုကပြည်ထောင်အားလုံးကိုဖြစ်စီပြည်ထောင်တစ်စိတ်တစ်ပိုင်းကိုဖြစ်စီလူချင်းချင်းသာခွင့်ပေးနိုင်သည်ဆိုတဲ့နေရာမှာဒီနိုင်ငံတော်အကြီးအကဲရဲ့မိန့်ခွန်းဆိုတာဟာနိုင်ငံတော်အတွက်လမ်းညွှန်ချက်လည်းဖြစ်တယ်ဒါကြောင့်မို့လို့စီစဲဥပဒေတွေကိုကျင့်သုံးပြီးတော့နိုင်ငံတော်အကြီးအကဲရဲ့လမ်းညွှန်ချက်ကိုအကောင့်တွေပေါ်တဲ့နေရာမှာကျွန်တော်တို့ကလွတ်လာမဲ့နိုင်ငံရေးအကျဉ်းသားတွေကိုစည်းကမ်းချက်မထားဘဲပြည်တံအားလုံးကိုလူငယ်ချမ်းသာခွင့်ပေးတယ်ဆိုတော့စာပိုင်းအရာလွတ်တယ်ဆိုတာကိုထင်ရှားအောင်ကျွန်တော်တို့အသီးစားမှတ်ချက်ရေးဖို့လိုတယ်အထူးသဖြင့်ဒီနိုင်ငံရေးအကျဉ်းသား၄ရက်တည်းနဲ့လွတ်တဲ့နေရာမှာအဲ့ဒါကိုကျွန်တော်တို့တင်ပြဆွေးနွေးပါတယ်
လက်ကျန်နိုင်ငံရေးကျင်းသားများစီစီရေးကော်မတီရဲ့ဥက္ကဋ္ဌသမရယုံဝင်ကြီးဦးစိုးသိန်းကလွတ်လာတဲ့နိုင်ငံရေးကျင်းသားဟောင်းတွေပေါ်အစိုးရကပုံမှန်401နဲ့ထပ်မံအရေးယူမှာမဟုတ်ဘူးလို့ကတိပေးပြောကြားခဲ့တယ်လို့နိုင်ငံရေးကျင်းသားဖြစ်ဖန်စီအရေးယူရိုင်းနဲ့ပတ်သက်ပြီးရှင်းလင်းခဲ့တယ်လို့နိုင်ငံရေးကျင်းသားဟောင်းများအဖွဲ့ချုပ်ကကိုညိုထွန်းကပြောပါတယ
်ဖိုးဝဲဟိုဒီနိုင်ငံသမရကဒီလွတ်နေတဲ့နိုင်ငံရေးကျင်းသားဟောင်းတွေအပေါ်မှာဆက်ပြီးတုံ့ပြန်ပြုတော့ဘူးဆိုတာဒါမှဒီတိုက်ပြည်မှာတရားဝင်ပြောထားတဲ့အတွက်စိတ်ချပါဆိုပြီးဝင်းကြီးဆိုတဲ့ကပြောပါတယ်ဒီကော်မတီကတဖြည်းဖြည်းတဖြည်းဖြည်းနဲ့ကျွန်တော်တို့စစ်စစ်ပြီးတော့ထောက်ရတဲ့အထိဝင်စစ်မယ်အဲနောက်ပြီးတော့ဒီနိုင်ငံရေးဆက်ဆက်နေတဲ့တရားအလူတွေထောက်ကြတဲ့အခါမှာထောင်ထဲမှာဘလို့အစ်စ်နဲ့ဘလို့ထားမလဲဆိုတဲ့ဥစ္စာတွေကိုလည်းဒီကော်မတီကတဖြည်းဖြည်းနဲ့လုတ်သွားမှာပါခင်ဗျာအခုကပြည်တွင်းဒီမျိုးသားပြန်လက်တမယာကြီးပြည်တွင်းညညာကြီးပေါ်ဆောင်နေတာဖြစ်တဲ့အတွက်စက္ကွန်1ဆိုတဲ့ပုံမှန်ကတော့ရှိကောင်းရှိလိမ့်မယ်သို့တော့နောက်တစ်ချိန်မှာညီငယ်ရရတော့တဲ့စက်ကွတ်တေပုံမှာမဲ့ပတ်သက်ပြီးတော့ထောင်ကြမဲ့လူကြီးအလွန်လွန်မရှိဘူးရှားပွားလိမ့်မယ်လို့ပြောပါတယ်ခင်ဗ
ျအချင်းထောင်တွေကပြန်လည်ပေးပို့လာတဲ့စီရင်အရာလက်ကျန်နိုင်ငံရေးကျင်းသား136ဦးရှိကြောင်းနိုင်ငံရေးကျင်းသားဟောင်းများအဖွဲ့ချုပ်နိုင်ငံရေးကျင်းသားဟောင်းများကွန်ကြီးဆောက်ရှောက်ရေးအဖွဲ့နိုင်ငံရေးပါတီတွေနဲ့88မျိုးဆက်ကျောင်းသားများအဖွဲ့ရဲ့စီရင်တွေအရာဒီကနေ့နောက်ထပ်နိုင်ငံရေးကျင်းသား56ဦးကိုတင်ပြခဲ့တယ်လို့သိရပါတယ်ပြည်သူလူထုကိုလှဆင်ပြောကြားတဲ့မိန့်ခွန်းမှာတော့သမရဦးသိန်းစိန်ကနိုင်ငံတော်ကအချင်းထောင်တွေမှာယုံကြည်ချက်ကြောင့်အချင်းချနေတဲ့နိုင်ငံရေးအချင်းသားအလုံးကိုပြန်လှုပ်ပေးမယ်လို့ပြောကြားသွားပါတယ်ရှင်